ကမ္ဘာကျော် Facebook အင်တာနက်လူမှုကွန်ရက်လုပ်ငန်းဟာ Britain နဲ့ American အစိုးရတို့ရဲ့စုံစမ်းစစ်ဆေးမှုအသစ်တွေကိုခံရမယ့်အခြေအနေရောက်နေပါတယ်။ Facebook သုံးဆွဲသူတွေရဲ့တရင်အချက်လက်တွေကိုဘယ်လိုစုဆောင်းသိမ်းဆည်တယ်၊ရွေးကောက်ပေါ်တွေမှာလွှမ်းမိုးမှုရှိအောင်အချက်လက်တွေကိုဘယ်လိုဖြန့်တယ်လဲ။ Britain ကမဲပေးသူတွေရဲ့ကိုယ်ရေးအချက်လက်တွေစုဆောင်းတဲ့ company က Facebook သုံးဆွဲသူတွေရဲ့အချက်လက်တွေကိုဘယ်လိုအသုံးပြုလဲဆိုတာတွေကိုမေးမြန်းစုံစမ်းမှုရှိနေတာပါ။ Facebook သုံးဆွဲသူတွေနဲ့သူတို့နဲ့မိတ်ဆွေဖွဲ့ထားသူတွေရဲ့ကိုယ်ရေးအချက်လက်တွေကို Facebook ကုမ္ပဏီကကာကွယ်မှုတွေအလုံးလောက်ပေးထားမထားဆိုတာကိုသိနိုင်ဖို့အတွက် London မြို့က Cambridge Analytica လို့ခေါ်တဲ့မဲပေးသူတွေရဲ့အချက်လက်စုဆောင်းတဲ့ကုမ္ပဏီဌာနချုပ်ရှိရာကိုဝင်ရောက်ရှာဖွေဖို့အတွက် Britain သတင်းအချက်လက်ဆိုင်ရာကော်မရှင်နာမင်းကြီး Elizabeth Denham ကပြင်ဆင်နေတာပါဒီကုမ္ပဏီဟာ Facebook သုံးဆွဲသူပေါင်းတန်း90ကျော်ရဲ့ကိုယ်ရေးချက်လက်တွေကိုမမှန်ကန်တဲ့နည်းတွေအသုံးပြုခဲ့ကြောင်းနဲ့ဒီထက်မှ2016 American သမ္မတမဲဆွဲပွဲကာလအတွင်းသမ္မတ Donald Trump ကိုမဲထည့်ရေးအတွက်သုံးဆွဲသူ6တန်းကိုလှုံ့ဆော်ခဲ့ကြောင်းသတင်းတွေထွက်နေတာပါဒီကုမ္ပဏီကို Facebook ကသူ့ရဲ့ကွန်ရက်ကနေလောလောဆယ်ဖဲထုတ်ထားတာဖြစ်ပြီးသုံးဆွဲသူရဲ့ကိုယ်ရေးချက်လက်တွေကိုဘယ်လိုအသုံးချနိုင်လဲဆိုတာနဲ့ပတ်သက်ပြီး Facebook ကုမ္ပဏီအကြီးအကဲကိုလွှတ်တော်ဆိုင်ရာကြားနာစစ်ဆေးမှုလုပ်ဖို့ American လွှတ်တော်အမတ်အတော်များများကလည်းတောင်းဆိုနေတာဖြစ်ပါတယ်